မမပြအေရှန်နိုင်ငံတွေကတနိုင်ငံဖြစ်တာအဲ့တော့အေရှန်နိုင်ငံတွေနဲ့သူတို့ဆက်ဆံရေးတွေကောင်းရေးအတွက်ကတော့အဲသူတို့ရဲ့ဒါအကြီးကဒီလိုဖြစ်တယ်လေအဲ့တော့အေရှန်နိုင်ငံ10နိုင်ငံနဲ့ဟိုတရုတ်နိုင်ငံတွေကသူကတိုက်ရိုက်ဟိုလွတ်လပ်စွာကုန်သွယ်ခွင့်ဒီတာလုပ်ကိုကျန်စီထားတာ哦ကျန်တဲ့နိုင်ငံတော်တော်များများနဲ့တော့လုပ်နေပြီအခုဗမာပြည်နဲ့ဆို2022ခုနှစ်မှာစဒါကြောင့်မို့အေရှန်နိုင်ငံတွေကိုသူကဟိုဗာလဲဆင်းထားပြီးတော့အဓိကပြစ်မှတ်ထားပြီးတော့ပြောင်းနေတာဖြစ်တယ်အဓိကတရုတ်ရဲ့ရည်ရွယ်ချက်ကဘာလဲဆိုတော့ Asian Plus 3လို့ခေါ် Asian နဲ့ဟို၃နိုင်ငံ၃နိုင်ငံကဘာလဲဆိုတော့တောင်ကိုရီးယားရဲ့ဂျပန်ရဲ့တရုတ်ရဲ့အဲ့ဒီနိုင်ငံအားလုံးပေါင်းပြီးတော့ East Asian Community ဆိုတာသူကတည်ထောင်ခြင်းနေတယ်အဲ့ဒီကတည်ထောင်လိုက်နိုင်လို့ရှိရင်ဒါဟာဒီဒေတာကြီးတစ်ခုလုံးငင်းကြမယ်တည်ငင်မယ်စီးပွားရေးတွေဖွံ့ဖြိုးတိုးတက်မယ်လို့အဲ့ဒီရည်ရွယ်ချက်နဲ့သူတို့လုပ်တာဖြစ်တယ်အဲ့ဒီဟာကိုဒီလိုပြီးတော့အဲ့ဒီမှာဒီလိုလဲသူအဲ့ဒီရေးတဲ့နဲ့ပြုံးနေတာ
အဲ့တော့ဒီလက်ရှိဒီတရုတ်မြန်မာကုံတွယ်ရေးကိုကြတော့ဒီအလဲပတ်ခီးစဉ်ရဆိုရင်တရုတ်မြန်မာကုံတွယ်ရေးကပို့ပြီးတော့တိုးတက်ဖွံ့ဖြိုးလာနိုင်လားငကိုမူရင်းတိုင်းပဲဖြစ်နိုင်လားဒေါက်တာလက်ကျော်စောအနေနဲ့ဘယ်လိုမြင်လဲရှင
်ပို့ပြီးတော့ဖွံ့ဖြိုးလာနိုင်ကြရှိတယ်တခုကဘာလဲဆိုတော့တရုတ်ကသူ့ရဲ့ဟိုငွေပင်ငွေရင်းတွေသူကပြုံနှံမှုတွေကိုပုံမှန်ပြီးမှတော်တော်များများလုပ်ဖို့သူကစီစဉ်ထားပုံရခုမှအချင်းဟိုဒီပိုက်ဟိုရင်းနှံပိုက်လိုင်းကြီးထောက်မဲ့ကိစ္စပါတဲ့အဲ့ဒီဟာကတော့ဟိုဒီဗမာပြည်ကိုအလဲပိုင်းကဖြတ်ပြီးတော့ဆောက်ကြမှာအဲ့လိုဖြတ်ဆောက်တဲ့အခါမှာဆိုလို့ရှိရင်သူကသူ့နိုင်ငံကငွေရင်းငွေကြီးယူသွားမယ်နောက်ပြီးတော့ဗာလဲသူ expertise ပေါ့သူ့လုပ်ငန်းရဲ့ management ရဲ့အဲ့ဒီဟာပဲသူကယူသွားမှာကျန်တာအားလုံးကို local ကိုဖားမှာလို့ပြောဒေတာဆိုင်ရာလူဖားမှာဆိုတော့အဲ့ဒီဒေတာတစ်ခုလုံးမှာရှိတဲ့လူတွေပွင့်ချိုးလာမယ်တိုးတက်လာမယ်ဒီလိုတို့ကအဲ့လိုနည်းနဲ့သူကနောက်ဆက်လက်ပြီးတော့လဲအဲ့ခွန်လဲလုပ်ဖို့စီစဉ်ပုံရတယ်ငွေပင်ငွေရင်းနေဖြစ်တာအေရှန်ကိုသူကတော်တော်ကိုညောင်မန့်ကြည့်ကြည့်နဲ့ပြင်းနေတာဖြစ်တယ်အဲ့တော့ဗမာပြည်ကိုလဲသူကအဲ့ဒီနည်းနဲ့သူကစီးပွားရေးပွင့်ချိုးတိုးတက်လုပ်မယ်စဉ်းစားပုံရစီးပွားရေးပွင့်ချိုးတိုးတက်လာရင်တိုင်းပြည်လဲအင်ကြမ်းလေးမယ်ပြည်နေလေးမယ်သူ
ဟုတ်ကဲ့အဲ့လိုဆိုရင်ဒီမြန်မာနိုင်ငံမှာရွေးကောက်ပွဲပြီးလို့ရှိရင်တက်လာမယ့်အစိုးရကဘသူတွေလဲဆိုတာကိုတရုတ်ကနေကြိုတင်ခံမှန်းလို့ရနေပြီးတော့အခုကတည်းကကြိုတင်ပြီးတော့သူတို့လမ်းကြောက်ဖောက်ထားတဲ့သဘောလားရှင်ဘယ်လိုသုံးသပ်လဲရှင
်ဟုတ်ကဲ့အဲ့ဒီဟာပဲအခုဘိုးရုံမူကြီးတန်းရွှေလာတာလဲဒီယူရဲ့ချက်နဲ့လာတာပဲသူကရွေးကောက်ပွဲအပီသူ့အစိုးရကိုတရုတ်ဝင်အစိုးရချစ်ပြီးမှပြို့သူ့တွေကကြိုပြီးလမ်းခင်းပြီးတော့လာတာအဲ့တော့လာတဲ့အခါကျတော့သူကဘလိုပဲလာလားတရုတ်ကလည်းဘလိုပဲစီးပွားရေးတွေတိုးတက်မယ်ဘလိုပဲပြောပြောအဓိကအခရားကပါလဲဆိုတော့တက်လာမဲ့သူကပြည်သူလူထုအကျိုးကိုဘလောက်ကိုစားပြုတယ်လဲဆိုမှာအဲပြည်သူလူထုအကျိုးကိုကိုစားမပြုတဲ့အစိုးရဆိုဒေနိုင်ငံကဘာကြီးရွယ်ပုံပေးပုံပေးပြည်သူလူထုကောင်းလာနိုင
်နောက်တစ်ချက်ကဒီဗိုလ်ချုပ်မှုကြီးတန်းရွှေရဲ့ခီးစဉ်တွင်မှာဟိုနယ်စပ်မှာဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ကိစ္စလေအထူးသဖြင့်ဒီဝါနဲ့ပတ်သက်ပြီးတော့တရုတ်အစိုးရရဲ့သဘောထားညှိနှိုင်းဆွေးနွေးမယ်လို့သိရတယ်ရှင်ဒါနဲ့ပတ်သက်ပြီးတော့ဒေါက်တာလှကျော်စောဘယ်လိုမြင်လဲရှင်
ကျမအမေကတော့ဟိုတရုတ်ဆိုးကတော့သူ့အဲ့ဒီနေဆက်တီမှာတော့သူရုပ်ရုပ်တိတ်ချစ်စီတယ်မဟုတ်ဘူး။အဲ့ဒီမှာတော့စက်နိုင်ကြမြင်းညာစွာဖြစ်ရှိမှုပဲ။အခုခင်ဗျားဟိုမြောက်ကိုရီးယားနဲ့တောင်ကိုရီးယားဖြစ်နေတဲ့ဒိဋ္ဌတောင်သူအပင်ကြောင်းဝင်ပြီးတော့ဆက်ဆက်ပြီးတော့ထောက်နိုင်ငံအစိုးရအောင်လုပ်တာပဲ။အဲ့တော့ဗမာဆိုးကအနေနဲ့ကတော့အဲ့ဒီကျမတို့နေဆက်မှာတော့နောက်စမီးတစ်ခုတော့ဖြစ်စီတယ်ရပါဘူး။သူအဲ့ဒါကိုကြားရတဲ့အတိုင်းပဲခံပြီးစိတ်နေတယ်